လွန်ခဲ့တဲ့လအနေနဲ့အတွင်းကိုဗစ် -19 တတိယပိုင်းတန်ကိုအပြင်းထန်ခံစားရတဲ့မြန်မာနိုင်ငံမှာယောဂဘုကုဆက်သူနဲ့တည်ဆုံသူအရေအတွက်ကရောကျသွားပြီဆိုပေမဲ့အခုချိန်ထိယောဂဘုကုဆက်တည်ဆုံသူတွေရှိနေသေးပါကျွန်မအင်ဝင်ထဏာကဒီကနေ့ည7နာရီမှာထုတ်ပြန်ခဲ့တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 25,035 ခုကိုစစ်ဆေးခဲ့ရမှာ 2,555 ဦးမှာယောဂဘုကုဆက်နေတာကိုတွေ့ရှိကြောင်းဖော်ပြထားပါတယ်ဒါ့အပြင်24နာရီအတွင်းမှာပဲတည်ဆုံသူ94ဦးရှိပြီးတော့တည်ဆုံသူစုစုပေါင်း15,985 ဦးရှိသွားပြီဖြစ်ကြောင်းကျန်းမာရေးဌာနရဲ့ကြီးညာချက်မှာဖော်ပြပါတယ်။ COVID ကာကွယ်ဆေးထိုးလုပ်ငန်းတွေကိုလည်းနိုင်ငံတော်ဝန်လှုပ်ဆောင်နေပြီးအခုထိကာကွယ်ဆေးအပြည့်ထိုးပေးသူ4,800ကျော်ရှိသွားပြီလို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ရုရှားတရုတ်နဲ့အိန္ဒိယနိုင်ငံတို့ကာကွယ်ဆေးတွေကိုအဓိကထားအသုံးပြုထိုးပေးနေတာဖြစ်ပြီးတော့တရုတ်အစိုးရကလည်းသူ့နိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်ကချင်ပြည်နယ်၊ရှမ်းပြည်နယ်ကမျိုးနွယ်တွေမှာကာကွယ်ဆေးထိုးဖို့စီစဉ်ထပ်မံပေးဖို့လိုချင်တာပါတယ်။